မြန်မာတာဝန်ရှိသူတွေနဲ့စကားပြောတဲ့အခါနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်တည်းရရှိရေးအတွက်ဆွေးနွေးဖို့အကြံပြုပဲလို့ဂျပန်နိုင်ငံရေးဝန်ကြီးကပြောပါတယ်။နှစ်နိုင်ငံကြားအပြန်အလှန်ရင်းနှီးမြှုပ်နှံမှုကိုမြင့်တင်ပြီးကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေကိုနိုင်ငံတကာအမှုတွေရဖြစ်ရှင်းနိုင်ဖို့အတွက်ဒီသဘောတူညီချက်ကရည်ရွယ်ပါတယ်။ကိုအီချီရိုဂျမ်ဘာဟာဂျပန်နိုင်ငံကနေတင်းကွန်နေနေကထွက်ခွာသွားခဲ့ပြီးအခုမြန်မာနိုင်ငံမှာရောက်ရှိနေပါတယ်။ဂျမ်ဘာဟာသမ္မတဦးသိန်းစိန်နဲ့ထိပ်တန်းမြန်မာတာဝန်ရှိသူတွေကိုတွေ့ဖို့ရှိပါတယ်။ဒီနေ့တနင်္လာနေ့ညနေ 9:00 ခွဲမှာဂျပန်နိုင်ငံကြားရေးဝန်ကြီးကအင်ဂိုလာရောက်ပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရုံးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။နိုင်ငံတကာကမြန်မာနိုင်ငံနဲ့ပြန်လည်ဆက်ဆံဖို့ကြိုးစားလာတဲ့စိတ်ပိုင်းတရားဖြစ်ဂျပန်နိုင်ငံကလည်းမြန်မာနိုင်ငံကိုနိုင်ငံတကာအကူအညီတွေပြန်လည်ပေးအပ်ဖို့စဉ်းစားနေတဲ့အချိန်မှာအခုလိုဂျပန်နိုင်ငံကြားရေးဝန်ကြီးရဲ့ခီးစဉ်ကဖြစ်လာခဲ့ရတာပါ။သူ့ရဲ့ခီးစဉ်က2002ခုနှစ်ကတည်းကဆိုလို့ရှိရင်ဂျပန်နိုင်ငံကြားရေးဝန်ကြီးတယောက်အတွက်ပထမဆုံးမြန်မာနိုင်ငံကိုတောက်တဲ့ခီးဖြစ်ပါတယ်။တခြားနောက်နိုင်ငံတွေလိုမဟုတ်ပဲဂျပန်နိုင်ငံဟာမြန်မာနိုင်ငံနဲ့ကုန်သွယ်ခဲ့တယ်လို့ဆွေးနွေးပြောဆိုခဲ့တာတွေလည်းပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာရှိခဲ့ပါတယ်။သဘောထားတင်မှလည်းချင်းကပုံကြောင့်မြန်မာနိုင်ငံဟာတရုတ်နဲ့ပိုနီးသွားနိုင်မယ်လို့အဲဒီကလေးကသတိပေးခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။လူသားချင်းစာနာထောက်ထားရေးနဲ့အရေးပေါ်အကူအညီတွေကိုဂျပန်နိုင်ငံကဆက်လက်ပံ့ပိုးခဲ့ပေမဲ့စီးပွားရေးအကူအညီတွေကိုတော့2003ခုနှစ်ဒေါအောင်ဆန်းစုကြည်ကိုထိမ့်သိမ်းလိုက်ကလေးကရပ်ဆိုင်ထားခဲ့တာပါ။အနောက်နိုင်ငံတွေကပိတ်ဆို့အရေးယူထားတာတွေရုပ်သိမ်းပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့အတွက်သမ္မတဦးသိန်းစိန်ဟာပြုပြင်ပြောင်းလဲလုပ်ငန်းတွေကိုဇက်တိုက်လှုပ်လာခဲ့ပြီးတဲ့နောက်အနောက်နိုင်ငံတွေနဲ့ဂျပန်နိုင်ငံတို့ကလည်းမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ခဲ့ကြတာဖြစ်ပါတယ်။